ဒီတံခါအတွေ့ရဲ့ခင်မီနျူကလီးယားဗဟိုခွာအား၃ဆက်တွင်မှာယူရီယံဓာတ်ငွေ့တွင်းဖို့စားလုပ်နေပြီလို့အီရန်နျူမျိုးဆိုင်အေဂျင်စီကစနေနေ့မှာပြောကြားလိုက်တာကြောင့်အီရန်ဟာကမ္ဘာ့အင်အားကြီးနိုင်ငံတွေနဲ့အီရန်ကြား2015ကရရှိထားတဲ့နျူကလီးယားသဘောတူညီချက်ကိုတတိယအကြိမ်မြောက်ချိုးဖောက်လိုက်တာဖြစ်ပါတယ်။ဒါ့အပြင်ဒါအီရန်ကယူနန်ဒီနင်းမောနောက်တဲ့သတင်းကိုဖမ်းဆီးလိုက်တယ်လို့အရသတင်းတွေမှာဖော်ပြနေခြင်းမှာအခုလိုထုတ်ပြောလိုက်တာဖြစ်တာကြောင့်လဲခိုင်ရိုက VOA သတင်းတောက် Edward Yeranian ပြပုတဲ့သတင်းမှာကိုတော့ဒေါခင်မျိုးသက်ပြောပြမှာပါ။အ
င်္ဂလန်ရဲ့အခုလိုရန်လိုတဲ့လှုပ်ဆောင်မှုတွေကြောင့်အနောက်နိုင်ငံတွေနဲ့ရောသူ့ရဲ့အင်္ဂလိပ်အာရဗ်နိုင်ငံတွေနဲ့ပါတင်းမာမှုတွေထပ်ပြီးတိုးလာစေပါတယ်။ဂျီဘော်တာကလည်းပြန်ပြီးလှုပ်ပေးလိုက်တဲ့ Iran Yeranian တင်ပေါ် Syria စစ်ကံ Tartarus ကိုရောက်သွားချိန်မှာပဲပင်လယ်ခွေဒေသမှာအီရန်ကစရုပ်ထမြောက်ယူနန်တင်တင်မောတစ်စုံကိုဖမ်းဆီးလိုက်တယ်လို့အာရဗ်သတင်းမှာကြေညာခဲ့တာပါ။တချိန်တည်းမှာပဲအီရန်အနုမြူစိုင်းအေဂျင်စီပြောခွင့်ရဘာရုစ်ကာမောဗန်ဒီကလည်းအီရန်ရဲ့နျူကလီးယားလုံဆောင်မှုတွေကိုအခုလိုကြေညာခဲ့ပါတယ်
။ဗန်ဒိုစ်ကောဒီဟီဇန်ဂျ
ီရက်စီမရှင်ဟာသူ့ရဲ့နောက်ဆုံးပေါ်အနုမြူဗဟိုခွာတုံးဆက်မှာယူရေနီယမ်ထက်တွေတွန်းဖို့လုပ်နေသည်လို့ပါရှန်ဘာသာနဲ့ပြောသွားတာပါ။ဒါဟာဖရင်ချင်းတဲ့ဂျာမနီတရုတ်ရုရှားအမေရိကန်တို့နဲ့2015ခုနှစ်ခေတ်ကရထားတဲ့နျူကလ িয়ার သဘောတူညီချက်ကိုတတိယအကြိမ်မြောက်ချိုးဖောက်လိုက်တာလည်းဖြစ်ပါတယ်။အမေရိကန်ကတော့2018မေလထဲမှာစာချုပ်ကနေနှုတ်ထွက်ခဲ့တာပါ။တကယ်လို့အနောက်နိုင်ငံတွေကအီရန်ပေါ်မှာအရေးယူတန်းခတ်မှုတွေလျှော့ချမယ်ဆိုတဲ့သူတို့ရဲ့ကတိအကြောင်းလို့ရင်အီရန်ဘက်က JCPOA စာချုပ်အတိုင်းလိုက်နာဖို့အတွက်ပြန်ပြီးလုပ်နိုင်ကြောင်းဒါပေမဲ့အခုဒီလိုဖြစ်လာဖို့ပိုခက်ချင်းလာတဲ့အတွက်အီရန်ကရှေ့တိုးလှုပ်ဆောင်ရကြောင်းတဟီရန်မှာချင်းပါတဲ့သတင်းစာရှင်းလင်းပွဲမှာခမောဗန်ဒီကပြောပါတယ်။ဒါအပြင် EU ဥရောပသမဂ္ဂနိုင်ငံတွေအနေနဲ့သူတို့အတွက်အချိန်တိတ်မရှိတော့ဘူးဆိုတာကိုနားလည်ရင်တော့လှုပ်ရှားရှိတာကိုအမြန်လှုပ်ပေးဖို့လည်းတိုက်တွန်းခဲ့တာပါ။ပြင်သစ်နိုင်ငံကိုရောက်နေတဲ့ American ကာကွယ်ဝင်ကြီး Mark Esper ကတော့အီရန်ဟာနျူကလ িয়ার စာချုပ်ကိုချိုးဖောက်နေတာနှစ်ပေါင်းများစွာရှိနေပြီဖြစ်တဲ့အတွက်အခုအီရန်ဘက်က2015သဘောတူစာချုပ်ကိုချိုးဖောက်မယ်ဆိုတဲ့ကြေညာချက်ဟာအမေရိကန်အတွက်အဆမ်းမဟုတ်ကြောင်းစနေနေ့ပြင်းထန်ကာကွယ်ဝင်ကြီးနဲ့ပူးတွဲတိလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ချမောဖန်တီကအီရန်အနေနဲ့ယူရေနီယမ်တပ်ဆင်မှုကို20ရာခိုင်နှုန်းတပ်ဆင်မှုအတွက်လှုပ်ဆောင်မှာဖြစ်တယ်လို့လောင်းမဲ့လာပြီးအကဲမှာပဲထုတ်လုပ်မှုကိုလည်းတဖြည်းဖြည်းတိုးမှုတော့မယ်လို့ပြောခဲ့တာပါ။ဘေရုတ်အမေရိကန်တပ်ကတော်ကနိုင်ငံရေးတိုက်ပွဲဘာသာရပ်သင်ကြားသူဟီတာခါရှန်းကတော့အီရန်ကအခုလိုနျူကလ িয়ার တပ်ဆင်မှုတွေတိုးပြီးလှုပ်လာတာဟာအပင်းယူညှိနှိုင်းမှုတွေလှုပ်ချင်တဲ့သဘောကပိုးပြီးများနေတယ်လို့ပြောပါတယ
်။ Iran is still very much interested.
Iran ကအနောက်နိုင်ငံတွေအထူးသဖြင့်ယောပနိုင်ငံတွေနဲ့စံတမန်ရေးအရာစစ်ဆေးညှိနှိုင်းဖို့စိတ်ထားထက်သန်နေကြပါနျူကလ িয়ার တပ်ဆင်မှုတိုင်းကမ်းတက်ချက်တွေအားလုံးကိုသူဖျက်ပစ်မယ်လို့ကြေညာတဲ့အတိုင်းတကယ်လှုပ်လိမ့်မယ်လို့လည်းကျွန်တော်မထင်ပါဘူး။
အမေရိကန်ကာကွယ်ဝင်ကြီးနဲ့ပူးတွဲသတင်းစာရှင်းလင်းပွဲပြုလုပ်ရမှာပြင်သစ်ကာကွယ်ဝင်ကြီးပါလီကပြင်သစ်အနေနဲ့2015နျူကလ িয়ার သဘောတူညီချက်ကိုအီရန်ဘက်ကအပြည့်အဝလေးစားလာအောင်ဆက်လုပ်မှာဖြစ်ကြောင်းပြောပါတယ်။ဒါအပြင်ပင်လယ်ခွေ့ဒေသရေချောင်းသွားလာရေးလုံခြုံစစ်ချရဖို့အတွက်အမေရိကန်ဘက်ကပုံမှန်ပူးပေါင်းဆောင်ရွက်ဖို့ပန်ကြားခဲ့တာပါ။ပင်လယ်ခွေ့ဒေသမှာသွားလာတဲ့ရေချောင်းလိုင်းတွေကိုကာကွယ်ရေးအတွက်အမေရိကန်စစ်တပ်ရဲ့လှုပ်ဆောင်မှုမှလည်းပြင်သစ်ကပါဝင်ဆောင်ရွက်မှုရှိပါဘူး။